ဒါဇစ်စတန်နိုင်ငံမှာပြည်ခဲ့တဲ့သတင်းပတ်သေးအဓိကယုံတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်19ဦးအပါဝင်လူပေါင်း225ယောက်တေဆုံးခဲ့ရတယ်လို့အစိုးရရှေ့နေရုံအကြီးကဲဆရစ်ရှယ်လာဘယက်ကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နိုင်ငံတော်ကရင်ခွဲယုံတွေကိုရောက်လာတဲ့အလောင်းတွေကိုအခြေခံပြီးတွက်ထားတဲ့တေဆုံးသူတွေထဲမှာလုံခြုံရေးတပ်သားတွေကပြစ်တက်လို့တေဆုံးရတဲ့လက်နက်ကင်လူစုတွေပါဝင်တယ်လို့လည်းပြောပါတယ်။တေဆုံးသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုနောက်ထပ်သတင်းထုတ်ပြန်မယ်လို့လည်းပြောပါတယ်။အရင်ဆိုရက်ပြည်အောင်စုကနေခွဲထွက်ခဲ့ပြီးတဲ့နောက်ပိုင်းဂါဇစ္စတန်နိုင်ငံမှာအသေးပြောက်အများဆုံးစုဘူးမှုဖြစ်တယ်လို့လည်းပြောပါတယ်။ရင်းနှံထုတ်လုပ်တဲ့ဂါဇစ္စတန်မှာဓာတ်ဆီဆေးထိုးတက်လာခဲ့တဲ့နောက်ဆန္ဒပြပွဲတွေကနေအကြမ်းဖက်စုဘူးမှုတွေဖြစ်ပွားခဲ့တာပါ။ဆန္ဒပြပွဲတွေမှာလူပေါင်း5000လောက်ပါဝင်ခဲ့ကြောင်းနဲ့ဇန်နဝါရီ5ရက်နေ့ကတော့အဆိုးဆုံးဖြစ်ခဲ့ပြီးအဲ့ဒီနေ့ကမြို့ကြီးအတော်များများမှာအစိုးရအဆောက်အဦတွေကားတွေဗန်တွေနဲ့ဈေးဆိုင်တွေကိုဆန္ဒပြသူတွေကမီးရှို့ခဲ့ကြတယ်လို့လည်းအစိုးရရှေ့နေရုံအကြီးအကဲကပြောပါတယ်။နိုင်ငံတွင်းမတည်ငြိမ်မှုတွေကိုထိန်းနိုင်ဖို့အတွက်သမ္မတကဆမ်ချိုမတ်တိုယာကပ်ကရုရှားဥဆောင်တဲ့စီးမဟာမိတ်ဖွဲ့ကိုအကူအညီတောင်းခဲ့တာလည်းဖြစ်ပါတယ်။ဆန္ဒပြပွဲမှာဖမ်းဆီးခံရသူက9000ကျော်ရှိနေပါတယ်။